ထိုင်းနိုင်ငံဆုံခလာပြည်နယ်ဟရိုင်မြို့နယ်တွေကဘန်ဖလူးနဲ့ထုံးလုံနယ်စပ်မှာထိုင်းနိုင်ငံသားတဦးတပ်ဖြတ်ခံရပြီးအလောင်းကိုဖျောက်ဖျက်ခံထားရတဲ့ဖြစ်စဉ်ကြောင့်ထိုင်းရနာပိုင်တွေကတန်တရားရှိသူတွေကိုလိုက်လံရှာဖွေဖမ်းဆီးခဲ့ရမှာတောအုပ်ထဲမှာမလေးရှားနိုင်ငံကိုခိုးဝင်မှုစောင့်နေကြတဲ့မြန်မာနိုင်ငံသားတရားကျော်ဖမ်းမိခဲ့တာပါဒီထဲကမြန်မာနိုင်ငံသားနှစ်ဦးကိုတော့လူသက်မှုနဲ့ဆွဆဲပြီးဖမ်းဆီးထားတာပါဆယ်လနီးပါးကြာချုံနောက်ခံရပြီးတဲ့နောက်အခုအခါမှာရွှေပြောင်းလူသမားခွင့်ရေးကွန်ရက်ကရှေ့နေနဲ့အမှုလိုက်ခဲ့ရမှာတော့မလှကုံမှာပဲသူတို့ကိုအပီးပိုင်လွတ်မြောက်အောင်စီရင်ချက်ချခဲ့တယ်ဆိုပြီးရွှေပြောင်းလူသမားခွင့်ရေးကွန်ရက်ကဥပယီကအခုလိုပြောပြပါတယ
်ကျွန်တော်ဒီ2022ငါလာပိုင်ကုန်ခိုင်းမှာကျွန်တော်ဒီဆုံခလာခိုင်းထုံးလုံးနေနေပေါ့နော်ထုံးလုံးနေနေမှာနေပြီးတော့ဒီထိုင်းလူမျိုးတရားကိုလူတမုံဖြစ်တဲ့အမှုခံနဲ့ပတ်သက်ပြီးတော့အောင်ကိုဝမ်းနဲ့မောက်ဆန်းအေးတို့နှစ်ယောက်ကိုတရားခံအဖြစ်ပေါ့နော်ဆန်းစစ်ပြီးတဲ့အခါနေပြီးတော့ဆုံခလာခိုင်းတရားရုံးကနေပြီးတော့တရားသူကြီးခဏရကနေပြီးတော့အမှုကိုစီရင်ချက်ရှာတဲ့အခါဒီအောင်ကိုဝမ်းနဲ့မောက်ဆန်းအေးတို့နှစ်ယောက်ကတက်တဲ့အထောက်အထားမခိုင်းလုံးတိအတွေ့ရောက်ပေါ့နော်သူတို့ကိုအမှုကနေပြီးတော့အပြည့်အစုံလွတ်မြောက်ကြမို့လို့ဒီတရားစီရင်ချက်ချမှတ်ပါတယ်မဟုတ်ကဲ့
အဲ့ဒီတုန်းကတော့တက်ပြတ်သွားသူတွေကတော့ထွက်ပြေးသွားခဲ့တာကြောင့်သူတို့နဲ့အတူရှိခဲ့တဲ့မြန်မာနိုင်ငံသားရှေ့ပြောင်းလူသမားတွေကိုဖမ်းဆီးခဲ့တာဖြစ်ပါတယ်ဒီအမှုဟာမတရားဆွဆွဲခံခဲ့ရတာကြောင့်အလုသမားတွေလွတ်မြောက်အောင်ရှေ့နေနဲ့ပြင်ဆင်ပြီးတော့လိုက်ပါဆောင်ရွက်ပေးခဲ့ရတယ်လို့လည်းဥပယီကပြောပြပါတယ်
တကယ်တတ်တဲ့သူတွေကတော့ထွက်ပြေးလို့လွတ်သွားပြီမို့နော်ဒီကြံခိတဲ့သူတွေကဖမ်းဆီးရမိတဲ့အဖြစ်မှာပါတဲ့အခါကျွန်တော်တို့ကဒီလက်ကျွမ်းလူတက်မလို့ဖြစ်မှာကိုတူတူဆိုးရနေအဲ့ဒါကြောင့်ဒီအမှုကိုလွတ်မလွတ်စေဆိုပြီးတော့ကျွန်တော်တို့တကယ်စိတ်ခွန်အောက်ကိုခွန်အနေနဲ့ပြီးဒီအမှုကိုပြန်ဆက်ပြီးတော့လိုက်ခဲ့တဲ့အခါတော့အမှုကိုအနိုင်ရရှိပါတယ်မဟုတ်ကဲ့
အဲ့ဒီလူတက်မှုဖြစ်ပွားပြီးတဲ့နောက်ထိုင်းရနာပိုင်းတွေကတန်မြားရှိသူတွေကိုလိုက်လံရှာဖွေဖမ်းဆီးခဲ့ရမှာစုံခလာပြည်နယ်တောအုပ်ထဲမှာမလေးရှားနိုင်ငံကိုခိုးဝင်ဖို့စောင့်နေကြတဲ့မြန်မာနိုင်ငံသားတရားကျော်ဖမ်းဆီးခံခဲ့ရပါတယ်ဒီနောက်ဘန်ဖလူဘန်ရိုင်ထုံးလုံစားတဲ့ဒေသတွေကတောအုပ်တစ်လျှောက်မှာမြန်မာရွှေပြောင်းလူသမားတွေကိုလိုက်လံဖမ်းဆီးခဲ့ရမှာတော့လူ300ကျော်ဖမ်းဆီးခံခဲ့ရပြီးစစ်ဆေးမေးမြန်းမှုတွေလည်းခံခဲ့ရပါတယ်ရှင်